အင်ဒိုနီးရှားနိုင်ငံကကျွန်းတကျွန်းမှာဆွတ်ပြင့်ခံရတဲ့မြန်မာရေလုံသား၁၀ယောက်ဟာပြန်လည်လွတ်မြောက်လာတာတစ်နှစ်ကျော်ရှိလာတဲ့အချိန်အထိနေရပ်ပြန်ရေးအခက်အခဲကြုံနေရဆဲဖြစ်ပါတယ်။ငါးဖမ်းတင်ပေါ်မှာတစ်နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လာစာမပေးဘဲဆွတ်ပြင့်ခံခဲ့ရတဲ့သူတွေကိုအလုပ်သမားရေးကူညီလှုပ်ရှားသူတွေကကယ်ဆယ်ခဲ့ပေမဲ့အခက်အခဲတွေဆက်လက်ရင်ဆိုင်နေရတဲ့အခြေအနေတွေကိုထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကဗီဒီယိုမှတ်တမ်းတစ်ခုကိုစနေနေ့ပါပဲထုတ်ပြန်လိုက်ပါတယ် FED ညွန်ကြားရေးမှူးဦးထူးချစ်နဲ့ကိုယ်တိုင်ခန်းစားရတဲ့ရေလုံသားတူကိုဆက်သွယ်မေးမြန်းပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ
်ဟုတ်ကဲ့ကိုထူးချစ်ခင်ဗျအင်ဒိုနီးရှားမဒေးကျွန်းမှာတောင်းတင်နေတဲ့မြန်မာရေလုံသားတွေနဲ့ပတ်သက်တဲ့သတင်းမှတ်တမ်းဗီဒီယိုစတင်နေကြားပါတယ်ဘလို့အချက်အလက်တွေတင်ပြထားပါတယ်ခင်ဗျ
ကျွန်တော်တို့နဲ့ဟိုပူးတွဲဆောင်ရွက်နေတဲ့နိုင်ငံကအလုပ်သမားအဖွဲ့ချုပ်တို့ဒီအင်ဒိုနီးရှားမှာရှိတဲ့အင်ဒိုနီးရှားအလုပ်သမားတမကတွေနဲ့ကျွန်တော်တို့ချိတ်ဆက်ဆောင်ရွက်မှုနဲ့ဒီနောက်ဆုံးအချိန်လေးနောက်တစ်ခုကတော့ဟိုစေသားတွေပေါ့မြန်မာနိုင်ငံကိုပြန်လို့ရအောင်ဘယ်လိုပြန်မလဲအဲ့ဒီအချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါရုပ်သံမှတ်တမ်းလေးပါကျွန်တော်တို့ဒီ5မိနစ်စာတော့ကျွန်တော်တို့လုပ်ထားတာရှိကျွန်တော်တို့ရဲ့ဒီ migrant တိုင်းကျွန်တော်တို့ online ရတယ်တွေ့မယ်နောက်ပြီးတော့ Burma VJ ရလဲကျွန်တော်တို့အဲ့ဒါဆင့်ပါပေါ့
သူတို့နဲ့ဘယ်လိုစပြီးအဆက်အသွယ်ရခဲ့တာလဲခင်ဗျ
ကျွန်တော်တို့အစောပြောတဲ့ migrant time ပေါ့ကျွန်တော်တို့ရဲ့ online ကနေပြီးတော့ကျွန်တော်တို့ပေါ့တိုက်ရိုက်ဆက်သွယ်လာတယ်သူတို့ရဲ့ viber ကနေခေါ်ကျွန်တော်ခေါ်လာတယ်ကျွန်တော်တို့နဲ့ video call တွေလည်းအချိန်ချင်းပြောတယ်ပြောပြီးတော့တမားဒီ ILO ပေါ့ကျွန်တော်စာနဲ့ report လေးတစ်စောင်ကျွန်တော်ရေးပါတယ်မြန်မာဒီမာတို့ကလုံခြုံရေးအေဂျင်စီတွေကသူတို့ဘယ်လိုမျိုးလိန်ခဲ့တဲ့အကြောင်းနောက်ဖေးပေါ်မှာဘယ်လိုနေရတဲ့အကြောင်းနောက်သူတို့ရဲ့ passport တွေကို Indonesia လုံခြုံရေးအေဂျင်စီတခုကတင်ထားတဲ့ဟာတွေပေါ့အဲ့ဒါလေးနဲ့ပတ်သက်ကျွန်တော် report လေးတစ်စောင်လုတ်ပါတယ်လုတ်ပြီးတော့မှကျွန်တော်တို့ ILO ကိုကျွန်တော်တို့ကပို့တာပေါ့အခုတော့သူတို့ကိုဒီ Indonesia မှာရှိတဲ့အလို့သမားတမကဖွဲ့တွေကတော့ဟိုစားရေးတောက်ရေးကိစ္စတွေစီစဉ်ထားပြီးတယ်နောက်သူတို့သွားဖို့လာဖို့ကိစ္စတွေကစားကျွန်တော်တို့စတင်ပြီးတော့ဆောင်ရွက်နေပါကြအခုလောကဲ
နောက်ပြီးသူတို့မှာနိုင်ငံကူးလက်မှတ်တွေလည်းတင်ခံထားရတယ်ဆိုတော့အခုနောက်ဆုံးသူတို့မြန်မာနိုင်ငံကိုပြန်နိုင်ရေးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
မြန်မာအစိုးရနဲ့ကျွန်တော်တရိုက်ကျွန်တော်တို့ဆက်သွယ်ဆောင်ရွက်မှုကမရှိသေးတော့မြန်မာပြည်ထဲကပေါ့နော်ဒီအချို့ဖွဲ့စည်းတွေကိုအကူအညီတောင်းပြီးတော့ကျွန်တော်တို့ဒီကလေးတွေပြန်လို့ရအောင်ကျွန်တော်တို့ပေါင်းလုပ်နေတာရှိတယ်။ခီးစေကိစ္စကကျွန်တော်တို့အနေနဲ့ဝိုင်းကူညီဆောင်ရွက်ပြီးလို့ဖြစ်နိုင်ပေမဲ့လည်းအစိုးရပြောတဲ့ခီးသွားလက်မှတ်ကိစ္စပေါ့ဒီက passport ကိစ္စကတော့အဲ့အတွက်ကိုကျွန်တော်တို့ကလည်းစိုးရိမ်မှုရှိတယ်။အခုကလည်းတိတဲ့အတိုင်းပဲဒီအစိုးရကလည်းကျွန်တော်ရှိမှနှစ်ခုဖြစ်နေတော့ဘယ်အစိုးရကနေပြီးတော့ကူညီဆောင်ရွက်မလဲဆိုတာကကျွန်တော်တို့ပြလဲတာဟိုတအားကြီးမားတဲ့စင်ကုန်မှုလေးမျိုးဖြစ်နေပါတယ်လို့ပြောကြတာ
။ကိုထုချစ်ပြောဆိုသွားတာပါမြန်မာရေလုံသားတွေကိုတစ်နှစ်လောက်ဆက်လက်တစည်းကနေတစည်းပြောင်းအလုပ်ခိုင်းခဲ့ပြီးနောက်ဆုံးမဒေးကျွန်းမှာထားသွားခဲ့ပါတယ်။မြန်မာအလုပ်ပွဲသားတွေဘက်ကရောအင်ဒိုနီးရှားအလုပ်ပွဲသားတွေဘက်ကပါလာရောက်ကူညီခြင်းမရှိဘဲတရုတ်ငါးဖမ်းကုမ္ပဏီထံကနေပတ်စံမရတဲ့အတွက်ဆိုကသူတို့ကိုဂရီပေးထားတဲ့တစ်လကိုဒေါ်လာ350ဆိုတာနှစ်လလောက်ပဲရပြီးတော့နောက်ထပ်မရတော့ဘူးလို့ပြောဆိုခဲ့ပါတယ်။ငါးဖမ်းလေးပေါ်မှာဒုက္ခမျိုးစုံခံစားခဲ့ရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့မြန်မာရေလုံသားကတော့အခုလိုပြောပါတယ်
။ဒေးရကောအနည်းဆုံး19နာရီလောက်လောက်ရအနည်းဆုံးကျွန်တော်တို့အဲ့ချိန်9နာရီလောက်ပဲပြေးနေတော့အစားတော့ဆိုတော့ကောင်းကောင်းမစားရဘူး။ရေဆိုတဲ့ဒီလိုမျိုးဒီအဝါရောင်တောင်းနေတာဟုတ်ရေဆိုတော့အယုတ်တွေကတော့အနည်းဆုံးဖောင်းစားတာပေါ့ရေဆိုတဲ့ရေတန့်မှတော့တော့ပေါ့သူတို့ကတော့
ဟုတ်ကဲ့ရိုက်တာနှစ်တာနှိပ်စက်တာမျိုးတွေရှိပါလား
။သူတို့အလုတ်ခိုင်းလိုက်တော့ဘာလို့ကိုယ်နားမလဲလို့ဒီလိုမျိုးရက်ကြည့်တာတော့ဘာလို့ဆိုအနည်းဆုံးအင်းငါးရင်းနဲ့ပြစ်ပေါက်တာတို့ဒီရှီတောင်းနဲ့ပိတ်ကန်တာတို့ဘာမျိုးတော့ရှိနေမကောင်းနဲ့အနာမပြေဘူးသူတို့ကနေမကောင်းရင်ထမင်းမစားရဘူးဟောကျွန်တော်တို့ဒီအလုတ်လုံးမှာထမင်းစားရတော့ကျွန်တော်တို့အလုတ်မလုံနိုင်တဲ့နေကိုထမင်းမကျွေးဘူ
းဒီငါးဖမ်းလေတွေကဘယ်သူတွေပိုင်တာလဲခင်ဗ
ျငါးဖမ်းစစ်လေရောဟာတရုတ်တွေပိုင်တဲ့နေပါဗျထိုင်ဝမ်လို့တော့ပြောတာပဲဒီမြန်မာအေဂျင့်တွေကတော့
မြန်မာနိုင်ငံဘက်ကအလုတ်ရှာပေးတဲ့ကုမ္ပဏီဒီအလုတ်ပွဲစားကုမ္ပဏီကဘယ်ကုမ္ပဏီလဲခင်ဗျ
မြမကောင်းလို့မြမကောင်းလို့မင်းကတောင်းညွန်းမင်းတို့သိတယ်79လာသူစဉ်79လာတိုင်းနေမှာ21တိုင်းနေမှာ21အဲ3လာအေဂျင်စီကထွက်လာတာပေါ့
အခချင်းငွေဘယ်လောက်ပေးခဲ့ရလဲ
ခါချင်းငွေဟာပေါ့ကျွန်တော်တို့5သိန်းအဲ့ဒါပြီးတော့ဒီဟိုလာစာဖြစ်တာတော့1000
အခုဒီညီလင်းတဲ့သူဘယ်နှယောက်ရှိနေလဲခင်ဗ
ျကျွန်တော်နဲ့အတူ10ယောက်ပေါ့ကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ဒေသပေါ့ရခိုင်ဒေသတန်းတော့ရအဲတခြားဒီမှာပါတဲ့လူတွေကဒီရှမ်းပြည်နယ်ရတဲ့ရှိတယ်ဒီမကွေးရလည်းပါတယ်အေယာဝတီတိုင်းရလည်းပါတယ်ဒလာလည်းပါတယ
်မြန်မာနိုင်ငံဘက်ကရောကူညီတာရှိပါသလား
တိုင်းရင်းကတော့သူတို့ကူညီမယ်ဆိုပြီးတော့အဲ့လိုမျိုးကျွန်တော်တို့ဒီ passport ပုံလေးလမ်းတောင်းတော့ရှိတယ်မနေ့က
ညီလေးနာမည်ဘလို့ခေါ်လဲဘာကြောင့်အလုတ်ထွက်လုတ်ဖြစ်တာလဲနောက်မြန်မာနိုင်ငံကအလုတ်ရှာနေတဲ့လူငယ်တွေကိုဘာပြောချင်လဲ
ကျွန်တော်နာမည်ကျော်ဖြိုးဝေပါမြန်မာသားတတိယနေပါတောင်ကုန်းကော်လေးကိုဘာကြောင့်လဲဆိုတော့အဓိကတော့ဒီအလုတ်ကရှားပါမှုနဲ့ဒီငွေကြေးပြဿနာပေါ့နော်ဆိုတော့ကျွန်တော်တို့အင်ဂျင်ပြင်ဆင်တော့တော့နောက်ကျွန်တော်တို့လိုတင်မောလိုက်မှာဆိုရင်တော့ဟိုမျိုးစီရှုပြီးတော့ကောင်းမွန်စုံမပြီးတော့လိုက်ကြပေါ့အတိအကျဖြစ်မှာကျွန်တော်တို့တော့ပြန်မပြောင်းအတဏ္ဍာန်ဆုံးခြောက်ကြကြပါလို့ပြောချင်တယ်